မြန်မာနိုင်ငံကကျင်းထောင်တွေထဲမှာတည်ဆုံတဲ့နိုင်ငံရေးကျင်းသားဥယျာဉ်ပိုများလာတယ်လို့ထိုင်းခြေစိုက်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့မြန်မာနိုင်ငံ AAPPB ကဆိုပါတယ် AAPPB ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြထားတာဖြစ်တဲ့အကြောင်းကိုဒေါ်မမို့ထွန်းကအစီရင်ခံပါလိမ့်မယ
်ဟုတ်ကဲ့AAPPB ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ148မျက်နှာပါ 8 seconds of silence the death of democracy activists behind bars 8 seconds ညီတဲ့ချင်းဆွတ်ဆွတ်သူများဤရာဇဝင်းဆိုတဲ့စီရင်ခံစာမှာ1988ခုနှစ်နောက်ပိုင်းအကျဉ်းချုပ်ကြီးအကျဉ်းစခန်းကြီးထဲမှာနှိမ့်ဆက်ညှဉ်းပန်းခံရရင်တိတ်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသား128ဦးရဲ့အကြောင်းတွေကိုရေးသားဖော်ပြထားပါတယ်1988ခုနှစ်နောက်ပိုင်းမှာတည်ဆုံသွားကြတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေဒီမိုကရေစီဆောက်ရှားသူတွေကိုရည်စူးရည်မှန်ပြီးဒီအစီရင်ခံစာကို8စက္ကန့်ညီသက်ချင်းလို့အမိပေးထားတာပါ AAPPB အတွင်းရင်းမှုကိုတိတ်နိုင်က
ဒီအကျဉ်းထောင်ထဲရောက်ခဲ့တဲ့လူအတော်များများကကျွန်တော်စိတ်ကြောရေးကိုချရတယ်ဆိုတော့နှိမ့်ပါနှိမ့်ဆက်မှုတွေအနည်းနဲ့များဆိုလို့ခံစားရတယ်အဲ့ဒီအခြေကိုဒီအကျဉ်းထောင်ထဲမှာလဲအစာရေသာမဝလင်မှုအားရချုပ်တဲ့မှုမတရှင်းတဲ့ရေတွေတုံးရမှုမတရှင်းတော့နေခရမှုပေါ့လေနောက်တစ်ခုကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှိမ့်ဆက်ခံရမှုဆိုတာကအကျဉ်းထောင်တွေမှာအများအားကြုံတွေ့ခဲ့ရတာပါဆိုတော့ဒီအခြေခံမှာလည်းကျွန်တော်တို့အသေးစိတ်တင်ပြထားပါတယ
်ဒီနိုင်ငံရေးအကျဉ်းသား128ဦးရဲ့ကိုရင်းရာဇဝင်ကအစသူတို့ဘာရီလုံဆောင်ခဲ့လို့အကျဉ်းချခဲ့တာလဲဘလူနီးတွေနဲ့တည်ဆုံခဲ့တယ်လဲတည်ဆုံပြီးနောက်ပိုင်းချင်းတွေကိုပါဒီအစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားတယ်လို့ကိုတိတ်နိုင်ကဆိုပါတယ်
အဲ့ဒီမှာအသေးစိတ်ဆိုလို့ရှိရင်တော့ကျွန်တော်တို့ထောင်ထဲမရောက်ပါဘူးပေါ့လေစကြဝဠာစကားမှာတည်ဆုံသွားတဲ့လူ၈ဦးအကြောင်းနောက်တစ်ခုကလက်စကားနဲ့ဟိုဟာပေါ်ပေါ်တာနဲ့ဟိုမှာတည်ဆုံသွားတဲ့နိုင်ငံရေးကျင်းသား၄ဦးနောက်တစ်ခုကအချင်းထောင်ထဲမှာတည်ဆုံသွားတဲ့နိုင်ငံရေးအကျဉ်းသားအယောက်90နောက်တစ်ခုကဒီအချင်းထောင်ထဲကနေကြောက်ဆုံသွားတဲ့နိုင်ငံရေးအကျဉ်းသား15ဦးနောက်ဆုံးကတော့ကျွန်တော်တို့အချင်းထောင်တွေကနေကြက်လို့ပြီးတော့မကြခင်မတင်ပါပဲအချင်းထောင်တွေကပါလာတဲ့ယောဂါနဲ့တည်ဆုံသွားတဲ့ဒီနိုင်ငံရေးအချင်းထောင်ဟောင်း10ဦးရဲ့အကြောင်းကိုကျွန်တော်တို့ထပ်သွင်းဖော်ပြထားပါတယ
်မနစ်မေလာကစပြီးအခုချိန်ထိအချင်းထောင်ရဲ့အချင်းစခန်းတွေမှာတည်ဆုံသူနိုင်ငံရေးအချင်းသားပေါင်း10ဦးရှိပြီးမှအထိမ့်သိမ်းခံရရင်တည်ဆုံသွားရတဲ့နိုင်ငံရေးအချင်းသားဦးကြီးဟာပိုပိုများလာတယ်လို့ကိုတိတ်နိုင်ကဆိုပါတယ်အစိုးရဆောင်ကတော့အကျဉ်းထောင်အကျဉ်းစခန်းတွေကနေအစနပြောက်သွားတဲ့နိုင်ငံရေးအကျဉ်းသား15ဦးရှိတဲ့အကြောင်းဒါဟာလူခွင့်ရေးကိုအဆုံးစွန်ဆုံးအထိကြီးကြီးမားမားချိုးဖောက်တာလို့ AAPPB ကယူဆတဲ့အကြောင်းကိုတိတ်နိုင်ကဆိုပါတယ်
။မတ်ချိုလွေဆိုလို့ရှိရင်အကျဉ်းထောင်တွေတက်ပြသွားတာပါ။ဆိုတော့သူကဒီတနင်္လာတိုင်းဒီလောင်လုံမျိုးနယ်ကမျိုးသားဒီမျိုးတွေကြီးအဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ပါတယ်။သူကအသက်30ဖြစ်တယ်။သူ့ကိုကိုယ်တော်ကြီးတော်လေးထုတ်ပါတယ်အဲ့ဒီခြေလေးကလေးတက်သွားတယ်ပေါ့သူနဲ့သူကိုကျော်နိုင်ဆိုတဲ့တယောက်ပါတယ်အဲ့ဒီခြေလေးကတော့ဆက်နေတဲ့လက်ရှိကြီးသူကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့ဝင်ပဲသူတို့တယောက်ဆိုလို့ရှိရင်လုံးဝအစပြတ်သွားတယ
်ထောင်ထဲမှာယောဂခံစားနေရတဲ့နိုင်ငံကြီးအကျဉ်းသားတွေဟာပြင်ပစိတ်ယုံမှာစိတ်ကူတာ권ရရှိဖို့လို့အလွန်ခက်ခဲပါတယ်လို့ကိုတိန်နိုင်ကဆိုပါတယ
်ဥပမာကျွန်တော်တို့ဒီနှစ်ကျန်တဲ့ဝါဒ7နှစ်မှာသူတော်ဝင်ချင်းတော်မှာသိဆိုရတယ်ကိုခေမောင်ဝင်ဆိုလို့ရှိရင်သူ့အိမ်ကရော ICRC ရောအကြီးကြီးတောင်းဆိုခဲ့ပါတယ်ထောင်ဆရာဝန်ကရောအကြီးကြီးတောင်းဆိုခဲ့ပါတယ်အကြီးပါဖေးကိုကုတမှုလုံနေတစ်နှစ်နီးနီးတောင်းဆိုခဲ့ပါတယ်သူ့မဲ့အထက်အာဒါမေရီကခွင့်မပြုဘူးနောက်ပြဆိုသူတော်ဝင်ထောင်ပိုင်ကိုဆက်ကောငါးကြီးတီတီအထက်အာဒါမေရီကိုတင်ရခဲ့ပါတယ်
မြန်မာနိုင်ငံကနှိမ့်ဆက်ညှဉ်းပန်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေအကြောင်းနိုင်ငံတကာကသိရှိရအောင်လေမြန်မာနိုင်ငံလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကိုလွတ်လပ်စွာစုံစမ်းခွင့်ပေးဖို့ဆုံးဖြတ်စည်းရုံးပိုင်းတွင်အပြည့်အဝပေးဖို့ရည်ရွယ်ပြီးဒီစီရင်ခံစာကိုထုတ်ပြန်တာဖြစ်တယ်လို့ကိုတိတ်နိုင်ကပြောသွားပါ